မင်္ဂလာပါခင်ဗျာစနေနေ့တရားလည်လည်အစီအစဉ်ကနေကြိုဆိုပါတယ်ဒီကနေ့တရားမအတွင်းမှာအာနာယအလူသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်အဖြစ်ငကိုတော့ကကျွန်တော်တို့နှစ်ဦးထက်မနည်းရှိတာကနေပြီးတော့နောက်ဆုံးမှာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်ပေါ့တဦးတည်းကိုပဲတာဝန်ပေးလိုက်ပါတယ်ဆိုတော့2020ပြည်မှာကကျွန်တော်တို့သူတွေရုပ်ောက်ပွဲတွေကျင်းပဖို့ရှိနေပါတယ်2020ပြည်နှစ်ကုန်ပိုင်းလောက်ဖြစ်မှာပေါ့လေအဲဒီလိုအခြေအနေမျိုးမှာဟာလာပါတီကဘာတွေလုပ်နေတယ်လဲပါတီရဲ့ရည်ရည်ချက်ကကိစ္စရည်ဒီပေါ်မှာဘယ်လိုရှိတယ်လဲပါတီရဲ့မူဝါဒတွေဘယ်လိုရှိတယ်လဲကိစ္စရည်ပေါ်လာတဲ့ကိစ္စရည်တစ်ခုစီမှာပါတီရဲ့သဘောထားတွေကဘယ်လိုရှိတယ်လဲစသည်အားဖြင့်ပြည်သူလူထုအနေနဲ့အញ្ញံဆုံးသိရှိနိုင်ခွင့်ရဖို့အရေးကြီးတယ်လို့ကျွန်တော်တို့သတင်းမီဒီယာကမြင်ပါတယ်ဆိုတော့အခုလိုမျိုးပြောခွင့်ရပုဂ္ဂိုလ်တဦးတည်းထားလိုက်တာကလည်းပဲအလို့အမတန်များတဲ့မန္တလေးတိုင်းဝန်ကြီးချုပ်လူမျိုးတောင်ရှိသူကိုပြောခွင့်ရပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ပြည်သူတွေထားလိုက်တယ်ဆိုတော့ဒါဟာလူလူနေနဲ့ပါတီနဲ့ပတ်သက်ပြီးတော့ဒီရှိနိုင်ခွင့်တင်ကြပ်ယူပိုင်ခွင့်ပေါ်ဘလောက်အထိထိခိုက်သွားနိုင်ပါသလဲနောက်တစ်ခုကလည်းပဲဒီမိုကရေစီပြည်ပြင်းကြောင်းလဲရေးမှာသတင်းမီဒီယာဆိုတာကလွတ်လပ်တဲ့သတင်းမီဒီယာဆိုတာကအဓိကခန်းကဏ္ဍကနေပါဝင်ရမှာဖြစ်ပါတယ်ဆိုတော့ NLD ပါတီအနေနဲ့ကကြောင်းရဲ့ပုံကိုတူးတဲထားလိုက်တယ်ပါတီနဲ့ပတ်သက်ပြီးတော့တိဖို့ရပုံပြီးတော့ခက်ခဲသွားတယ်ဒါဟာလွတ်လပ်တဲ့သတင်းမီဒီယာခန်းကဏ္ဍကို NLD ပါတီကလေးမထားတဲ့လုပ်ရက်တစ်ခုများဖြစ်နေပါသလားအဲဒီလိုမျိုးကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ်ပင်တိုင်းဆွေးနွေးပြဖို့အတွက်အဓိကပုံကုန်ဖိတ်ခေါ်ထားပါတယ်ဒီဥကတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတော်ပဲ့အသေးမူ1ဦးမြင့်ကျော်ပါနောက်ဒီဥကကျွန်တော်တို့မြန်မာပြည်မှာခြေဆိုင်ပြီးမြန်မာအရေးစောင့်ကြည့်လေလာဝေဖန်သုံးသက်ချက်ဆောင်ပါတွေရေးသားနေသူဒေါက်တာရန်ကုသိန်းဖြစ်ပါတယ်ဘာဝဆွေးနွေးသူရှိပါတယ်ကျွန်တော်တို့အတန်ပေးဖို့ဆွေးနွေးထားသူရှိပါတယ်အင်းနေနဲ့ပို့ပြီးဆွေးနွေးထားသူရှိပါတယ်တက်ရလာရတဲ့အချိန်တွေမှာတက်နိုင်ဆုံးအားလုံးကိုဆွေးနွေးဝင်ရအောင်ကျွန်တော်တို့ကြိုးစားပေးတော့မှာဖြစ်ပါတယ်တော်ပြပါဦးသူတို့ဗင်းနေဆွေးနွေးသူ2ဦးနဲ့နှုတ်ရတဲ့ဘောရတော်တွေရေးနာဆင်ရအောင်ပါကိုမြင့်တော်နဲ့ကိုရမျိုးသိအစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်တော်ပြပါဦးသူကျွန်တော်ကိုမြင့်တော်ရဲ့ဘောရသိကြပါတယ် NLD ပါတီကနေပြောပြောခွင့်ပုဂ္ဂိုလ်2ဦးတွေပဲထားတော့မယ်2ဦးတွေပဲထားတော့မင်းရေဆိုတဲ့တည်ကြားရတဲ့အချိန်မှာပထမဦးဆုံးကိုမြင့်တော်အတူတည်းမှာဘယ်လိုများပေါ်လာပါသလဲဟုတ်တယ
်ဟုတ်တယ်ကျွန်တော်အရင်မှာတော့ဒီကျေးဇူးတင်ပါတယ်ဒီတင်းလေးထားတယ်ပေါ့အဲ့ဒီတင်းလေးကလည်းဟိုအလုပ်ညားတဲ့လူတောင်းညားတဲ့လူနော်ဆိုတော့ဟိုအချင်းအားဖြင့်ဆိုရင်ဖိတ်ဆုံးတစ်နှစ်သုံးနှစ်မှာပါတဲ့အင်ဂျီယိုမှာထားတော့ဟိုသူ့မှာတောင်းရင်းကြည့်တယ်လုပ်တယ်ကြည့်တယ်နောက်ကကျမ်းမလေးကလည်းဒီလိုမှကျမ်းမရင်တောင်းတယ်ဆိုတော့ဒီချက်ပြင်းနဲ့တွေ့ရင်တော့သူကဒီတောင်းရင်းကိုဟိုကြည့်ကြည့်ဝါဝဆန်းဆောင်နိုင်လို့ဟိုမလွယ်ဘူးလို့နော်အဲ့တော့သမီးများဒီလိုမျိုးတိတ်မကျဲသေးဘူးလို့ညာထားတယ်လားဗျာအများကြီးမပြောဘူးကြောင်မဖြစ်သေးဘူးလို့ညာအဲ့လိုရည်ရဲနေဆိုရင်တော့ဟိုမပြောရဘူးဒါပေမဲ့အဲ့လိုရည်ရဲနေဆိုရင်ဒါပြတ်မကောင်းလို့ဆိုတော့ပါတီအတွက်လည်းအကျိုးမရှိဘူးနော်နောက်ဒုတိယတစ်ချက်ကတော့လူကြီးရဲ့သမီးများချင်းမှုအတွက်လည်းအကျိုးမရှိလိမ့်မယ်အကျိုးမရှိနိုင်ဘူးလမ်းကြက်ဒီနှစ်ကမှလာမယ့်ရှိရရမှာဒီဘာရင်ဖြစ်လာမယ်ဆိုတော့ဒီကောက်ပွဲရှိလာမယ်ဒီကောက်ပွဲလိုကာလမျိုးမှာပါတီနဲ့ပတ်သက်တဲ့ဟိုလှုပ်ရှားမှုတွေပါတီနဲ့ပတ်သက်လို့လူကြီးကသိကျင်နေတာတွေနဲ့တောင်းကျင်သိကျင်နေတာတွေအဲဒီကြတဲ့အနိုင်ပေါ်လာလိမ့်မယ်ဒီကောက်ပွဲမတိုင်ခင်မှာတကယ်ကိုဒီစိတ်ဆုံးဖြစ်သူကမီဒီယာတွေနဲ့ကိုသမီးသမီးတွေချင်းညာပြည်ရောက်ချီတောင်းတဲ့ဖြစ်လာလိမ့်မယ်။ဒါပေမဲ့အဲ့ဒီလိုအချိန်မှာအခုလိုကြမ်းမိုင်မကောင်းတဲ့လူဟာလာမြန်မာတောင်းနေတဲ့လူထိတ်ဆုံးတောင်းနေထိတ်ဆုံးတိုင်းကတောင်းနေဒီတိုင်းပြီးတော့သွားပြီးတော့ဒီတိုင်းကတော့လူနဲ့နေရာနဲ့ဟိုမှန်ညာပြည်တောင်းတဲ့မှာမှန်ပြီးဘူးလို့တော့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့။ကိုရမျိုးသိညောအဲ့ဒီတဲ့ကိုပထမကြားလိုက်တဲ့အချိန်မှာပထမဦးဆုံးစိတ်ထဲဝင်လာတဲ့အတွေ့ဘယ်လိုဖြစ်နေပါလဲ
။အဲကျွန်တော်တော့စိတ်ပြီးတော့ဟိုစိတ်တိုင်းမကြောက်ဘူးပေါ့ဗျာ။အဲ့ကနော်ကိုကိုမြင့်ကျော်ဆွေးနွေးသွားသလိုပဲ2020မှာတကယ်ကိုဟလာရွေးကောက်ပွဲကလည်းရှိနေတယ်နောက်ပြီးတော့နိုင်ငံရေးနဲ့ပတ်သက်ပြီးတော့တကယ်နော်ဟိုစင်တော်မှုတွေစက်တဲတွေနဲ့လည်းဟိုရင်ဆိုင်နေရတဲ့ကာလမှာနော်ပါတီရဲ့အသံကိုနော်ပြည်သူလူထုဂျာထဲမှာကြေကြေပြန့်ပြန့်ထုံနိုင်လို့လိုတယ်လို့မြင်တယ်နော်အဲ့ဒီလိုထုံနိုင်ဖို့အတွက်ကိုလည်းနော်ဟိုလုံရည်ကန်ရည်ရှိတဲ့နော်ပါတီထဲမှာဟိုဒီနေ့ပိုင်းဒီအပိုင်းခေါင်းဆောင်တွေလည်းရှိနေတယ်။နောက်တွတ်တော်ကိုယ်ကလေးတွေထဲမှာလည်းဒီလိုပြောနိုင်ဆိုနိုင်လုံနိုင်ကြိုင်နိုင်တဲ့ပုံကိုယ်တွေရှိနေတဲ့ဓာတ်နေရဲ့။နောက်ဘာဖြစ်လို့လား။ဒီပါတီရဲ့ပြောရေးဆိုခွင့်ရှိသူကိုတူတယ်။တတ်မှတ်ရတာလေဆိုတော့ကျွန်တော်လည်းနားမလည်နိုင်အောင်ဖြစ်ရတယ်ဗျ
။ဟုတ်ကဲ့။ကျွန်တော်တို့အရင်ဆုံးတော့ကျွန်တော်စီကို Facebook Messenger ကနေပြီးတော့အတန်သေးပြီးတော့ဆွေးနွေးထားသူတူရှိပါတယ်။သူက အမေရိကန်ပြည်တော်စအိုဝါပြည်နယ်ကကိုဆိုးတူက53စက္ကန့်ရှိပါတယ်ကိုဆိုးတူဆွေးနွေးထားတာလေးရေဆုံးနားဆင်ကြည့်အောင်ပါ
ကျေလို့ NLD ကအာပြုတ်ခွင့်ရပတ်တီပုခုပြုတ်ခွင့်ရတူထားလိုက်တာဆိုတော့ဒရင်းမီဒီယာလောလခွင့်ကြီးဆိုင်မေလို့ကျွန်တော်အမြင်ရတော့အဲ့လိုမဟုတ်ဘူးတကယ်လို့ဒါ NLD ကတကယ်ဒီမိုကရေစီစနစ်တကျနဲ့သွားချင်နေဆိုရင်တရင်းကြားယူပိုက်ခွင့်နံပါတ်ဒရင်းမီဒီယာဒီရလောလခွင့်ရောတော့သူတို့အလေးထားတည်နေလို့ကျွန်တော်ကတော့မြင်ပါတယ်ပြုတ်ခွင့်ရတူထားလို့အူထားလို့ကြည့်ခဲ့မယ်လို့တော့ကျွန်တော်မြင်ပါဘူးတကယ်လို့တာ NLD ကဒီမိုကရေစီရဲ့အနှစ်သာရကိုခိုင်ယူခြင်းနဲ့ဆိုရင်တနင်္လာနေ့ကြီးရဲ့လော်လာပိုက်ခွင့်ကျိုးပိုက်ခွင့်ရေးပိုက်ခွင့်တော့တို့အလေးထားသိနေလို့ကျွန်တော်မြင်ပါတယ်ဒီနိုင်ငံမှာလည်းလို့ပဲတို့တနင်္လာနေ့ကြီးတို့ကြိုက်တယ်လို့ကြိုက်တဲ့နေရာမှာကြိုက်ရချင်းကြရင် President ကိုတောင်းမှတို့မေးချင်တဲ့မေးခွန်းပြောချင်တဲ့မေးခွန်းတို့အဲ့လိုမျိုးကြီးတို့မေးလေးရှိတယ်ပြောလေးရှိတယ်အဲ့ဒါကြောင့်လော်လာတယ်ပေါ့
ဟုတ်ကဲ့အဲ့ဒါကအိုင်ဝါဒီနေကကိုဆိုးသူရဲ့ဆွေးနွေးချက်ပါနောက်တစ်ခါကျွန်တော်တို့မိတ်တီလာကဥစိန်မောင်ကအီးမေးလ်နဲ့ပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်ဆိုတော့မဆုမွန်ရဲ့ဥစိန်မောင်ဆွေးနွေးချက်ကိုနည်းနည်းလေးကောက်နှုတ်ပြီးတော့ပြောပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်သူရေးထားတာကတော့2020ပြည့်နှစ်ရွေးကောက်ပွဲနီးလာတဲ့အချိန်မှာ NLD ရဲ့အခြေအနေကဘယ်လိုရှိလဲဆိုတာကိုပါတီကိုလိုလားထောက်ခံနေသူရောမထောက်ခံနေသူတွေကပါသိလို့ကြပါတယ်တဲ့စောင့်ကြည့်လေ့လာနေကြပါတယ်ဒီလိုအခြေအနေမျိုးမှာ NLD ဗဟိုကော်မတီဘက်ကပြည်သူတွေရဲ့တောကကိုငြင်းအေးစေဖို့ပွင့်လင်းမြင်သာမှုတွေပြုပေးနိုင်မှုလိုပါတယ်တဲ့ဒီချိန်မျိုးမှာဗဟိုကော်မတီဝင်တွေကိုနှုတ်ပေးတာရုပ်သိမ်းတာရက်စဲတာအနားပေးတာတွေမဖြစ်တင်ပါဘူးအကယ်၍လိုအပ်လို့လုပ်တယ်ဆိုရင်လည်းဘလို့ကြောင့်ဘာကြောင့်ဆိုတာပြည်သူကိုအသိပေးတင်ပါတယ်တဲ့ဒီလိုအဖြစ်မျိုးကိုမီဒီယာတွေကပိုစိတ်ဝင်စားတယ်ပိုသိခြင်းနဲ့ပြည်သူကိုအဖြစ်မှတင်ပြလိုကြပါတယ်လို့ဖြေထားပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကတော့မိတ်ဒီလာကဥစိန်မောင်ပါခင်ဗျာတော့တိုင်းဆိုလို့တော့တော်တော်ရှိဦးတခါလေးတစ်ဆယ်တစ်ပဲဖိတ်ခေါ်လိုက်ပါမယ်သူကတော့မလေးရှားနိုင်ငံကကိုနေဦးလင်းပါကိုနေဦးလင်းဆွေးနွေးလို့ရပါပြီ
။ဟောဟုတ်ကဲ့ဗျာကျွန်တော်ထင်တာကတော့ဟောပေါ့နော်ဒီမိုကရေစီလို့ပြောပေမဲ့ NLD လုံးနေတာကတော့တပါတီစနစ်ကိုသွားနေသလိုရှင်းနေတယ်လို့ထင်ရတာပေါ့နော်။အဲကြောင့်လဲဆိုတော့စတဲ့ခါကဟိုရှုံးမြင့်သိမ်းနဲ့ဟောပေါ့နော်ဟို11ကဟိုစာရေးဆရာကြီးတို့ဖြစ်တဲ့အမှုကိုကြည့်ပြီးတဲ့နောက်ပိုင်းမှာဖြည့်ရက်တွေကိုတေချာကြည့်လိုက်လို့ရှိရင်နောက်ပိုင်းမှာမြင်ရတဲ့ရန်ကုန်တိုင်းအစိုးရရဲ့လုပ်ပြီးလုပ်ဟန်နေအားလုံးကအလွဲတော်တော်များများကိုတွေ့ရတဲ့အခါကျတော့မီဒီယာကိုလေ့လျူစုခဲ့ပြီးတဲ့နောက်ကိုထင်လို့လုပ်တယ်ဆိုတဲ့ဘိုင်းမျိုးဖြစ်တာပေါ့နော်အခုလည်းထပ်ပြီးတော့ဟလာဟိုလှုပ်ရှားမှုကတစ်မျိုးပြောင်းသွားတယ်ဆိုတဲ့အခါကျတော့ကျွန်တော်အမြင်ပြောရရင်တော့ဘုရားကပြည်သူတွေမကြိုက်တဲ့မာဆာလာစနစ်ကိုကြံသွားနေလို့ပဲထင်ပါတယ်
။ဟုတ်ကဲ့ကိုလေးဦးရင်ကျေးဇူးတင်ပါတယ်။ဆိုတော့ကိုမြင့်ကျော်ကြီးကျွန်တော်သူပြောရရင်စုနေပါရင်နားထောင်နေတယ်။ကောင်းတော့မှဒီတစ်ခုပေါ်လာတာကတတော်တော်မြင့်မောင်ကခုနကကိုမြင့်ကျော်ရောကိုရမင်းတို့ဆွေးနွေးတင်တော့တတော်တော်မြင့်မောင်ကလူများတဲ့လူတွေဖြစ်တယ်။ကျမကြီးမကောင်းဘူးကြီးဖြစ်တဲ့အပြင်တတော်တော်မြင့်မောင်ကမီဒီယာ friendly ပေါ့ကျွန်တော်တို့ကမီဒီယာစကားနဲ့ပြောမယ်ဆိုရင်သတင်းမီဒီယာတွေနဲ့သတင်းတောက်တွေနဲ့ထိစပ်ပြောဆိုမှုအားကောင်းတဲ့သူလို့ရောမြင်နိုင်ပါသလားကိုမြင့်ကျော်
အဲ့ဒီမှာမြန်မာတော့ဟိုအဲ့လိုမျိုးရည်ကြီးနေတော့မရှိဘူးပေါ့။ဟိုအချိုးကြီးနဲ့မဟုတ်ဘူးလို့ကောင်းကြုံလေးမှပြီးအဲကျေးဇူးတင်ရှိတယ်နဲ့တကယ်တင်တော်တဲ့ရည်ကြီးရှိတဲ့ဒီရောမဟုတ်ဘူး။ဒါကတော့ကျွန်တော်ဟိုတစ်ခါလေးမှစိတ်ခွန်သွားခြင်းနဲ့ရှင်ပြီးတော့ဟိုပြောလာရည်တစ်ခါလေးဟိုဒီကားကိုချက်ပြတယ်ရှိတယ်။ဆိုတော့အဲ့ဒီဟာတွေကတကယ်တမ်းကျတော့ဟိုကျေးဇူးတင်ရှိတဲ့ကောင်းကြီးရောက်ရဲ့အဲ့ဒီချင်းရောမဟုတ်ဘူးပေါ့
။ဟုတ်ကဲ့။
တခြားတောင်းလို့ရှိနေတခြားအလုပ်တွေရှိနေအဲ့ဒီဟာတွေရဲ့ပြည်ပြည်တွေရှိကောင်းရှိနေ။အဲ့ဒီမျိုးကြီးတဲ့ဒီဟိုတော့အဲ့ဒီတောင်းဝင်ပြီးတာကရွှေမှားနေလေဆိုကျွန်တော်တို့အဲ့ဒီကနေ။
ဟုတ်ကဲ့။ကိုရန်နုသိန်းရောသဘောတူနိုင်လားကိုမြင့်ကျော်ဆွေးနွေးချက်ကို
။အဲ့ကျွန်တော်မြင်တာလေဒီကျွန်တော်ဗန်လေးတိုင်းဒီကကြီးဝင်ကြီးချုပ်တော်တော်စုံမြင့်မောင်ကခုနပြောသလိုပေါ့ကျွန်တော်တို့အစိုးရတောင်းဝင်လေးယူထားတယ်ဟိုပါတီတောင်းဝင်လည်းယူထားတယ်။ဟိုပါတီမှာလည်းပဲတကယ်ဟိုအဲ့ဒါဟိုဒီနံပါတ်1နေရာမျိုးကိုယူထားတဲ့ခါကျတော့ဒီအလုံးရဲ့ဝင်တော့ဝင်မိုးကအင်မတန်မှကြီးမားတဲ့ပုံစံတူဖြစ်နေတယ်။
စိတ်မှန်တာပေါ့။
အဲ့ဒီခါကျတော့ခုနဟိုဂရင်းမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာဟိုအချိန်ပေးနိုင်မှုကအကန့်အသတ်ရှိနိုင်တယ်။ဟုတ်ပြီ။ဒီဂရင်းမီဒီယာတွေနဲ့ဆက်ဆံရေးကိုကြီးကြီးလေးလေးပေါ့လေနားလေသဘောပေါက်ပြီးတော့တော့တကယ်ဟိုပါတီရဲ့မူဝါဒတွေသဘောထားတွေလမ်းစဉ်တွေကိုကြည့်သူလူသူစီကိုဘလို့နည်းနဲ့ဖြစ်ဖြစ်မရောက်ရောက်အောင်ဟာကြားထိုးပြီးပို့ပေးနိုင်တဲ့အနေထားမျိုးကိုတော့ပိုင်ဆိုင်ထားတဲ့ပုံကိုတယောက်မဟုတ်ဘူးလို့တော့ကျွန်တော်ကမြင်နေအဲ့ဒီအခါကျတော့ပါတီအနေနဲ့စဉ်းစားနေတာက တကယ်လုံးရေကန်ရေရှိတဲ့ဥမာလူငယ်ပိုင်းလူလာပိုင်းခေါင်းဆောင်တွေကိုဒီနေရာကိုတင်ပေးဖို့လိုအပ်တယ်။ဟောတော့ချက်နိုင်ရင်ဥမာတစ်ယောက်မို့ရင်လည်းနှစ်ယောက်သုံးယောက်ဒါမျိုးတင်ပေးပြီးတော့လုံးကွင်းကန်ခွင့်တွေပေးလာမယ်ဆိုရင်ဒါပို့ပြီးတော့လျှောက်ကန်သိမြတ်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်ကကျွန်တော်ခုနမေးတဲ့ media friendly ဆိုတဲ့မေးခွန်းကကျွန်တော်လည်းမေးတာမဟုတ်ပါဘူး။ကျွန်တော်ကိုယ်တိုင်ညီမနိုင်ငံကိုကျွန်တော်တာဝန်ကျလို့လာခဲ့တဲ့အချိန်တိုင်းမှာရတော်တော်မြင့်မောင်လေးကျွန်တော်ပြုစုငွေဝင်ရဖို့ဒုစရိုက်မှုပါတယ်။ဒါကျွန်တော်ကိုပြုစုငွေဝင်ပေးခြင်းပေးခြင်းကဒီကြမှာကြပါဘူး။သူ့အနေနဲ့ပေးလို့ရတယ်မပေးလို့ပဲနေလို့ရတယ်ဒါပြဿနာမရှိပါဘူး။ဒါပေမဲ့ကျွန်တော်ကိုယ်တိုင်သိခဲ့ရဘူးကတော့ရတော်တော်မြင့်မောင်ကမီဒီယာတွေနဲ့မတွေ့ချင်ဘူးလို့ပြောတယ်ဆိုတဲ့ဟာကိုတော့ကျွန်တော်ကိုယ်တိုင်သိခဲ့ရတာရှိပါတယ်။ဒါကိုကြည့်မယ်ဆိုရင်တော့မီဒီယာ friendly ဟုတ်ဖို့ဆိုတာကတော့မေးဖို့ထုတ်စရာဖြစ်တယ်လို့ကျွန်တော်ကိုယ်တိုင်အဲ့လိုယူဆတာကြောင့်ပေးရပါဗျာ။ဆိုတော့အခုတော့နောက်ထပ်ကျွန်တော်တို့ဦးကျော်စံအောင်ဆိုတဲ့ဒေါက်တာရှင်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာလေးရှိပါသေးတယ်။အဲ့ဒါများလောက်ကဖတ်ပြပါတော့။
ဟုတ်ကဲ့ပါရှင်။တတိယလွတ်လပ်ခွင့်ကိုအားပေးဖို့အစားမိမိပါတီကြော်ရေးဆိုခွင့်ရှိသူနှုတ်စီကနေစနံကလုံးတယောက်ထဲအနှင်းခံရသူကလည်းဝန်ကြီးချုပ်ကျမ်းမာရေးကလည်းမကောင်းဒီလောက်ထိပြောနိုင်သူရှားပါနေသလားမီဒီယာတွေရဲ့အခန်းကိုဖွင့်မပေးအားမီဒီယာတွေရဲ့အခန်းကဏ္ဍကိုဖွင့်မပေးအားမပေးတစ်ဖက်အတင်းထိုးစစ်ကိုတော့မကစားနိုင်မနဲ့ခံဆက်ပြက်ပြီးတော့ပွဲချင်းကြီးစုံအောင်သိခါမချအောင်ကစားနေရတဲ့ဘောလုံးပွဲနဲ့တူနေပြီတဲ့နောက်လာမယ့်2020ကျန်းမာရေးမှာ25ရာခိုင်နှုန်းလောက်သာပြင်ရမည်လားဆိုတာကိုလည်းစဉ်းစားကြပါဝေဖန်ကြပါလို့အသင်းမန်နေဂျာကိုမကြောက်ကြပါနဲ့ပြန်ပြောပါဆိုပြီးတော့အကြံပြုဆွေးနွေးလိုက်ပါတယ်ဆိုပြီးရေးထားပါရှင
်ဟုတ်ကဲ့ဦးကျော်စံအောင်ကတော့သူကအသင်းမန်နေဂျာကိုမကြောက်ပါနဲ့ပြန်ပြောပါဆိုပြီးတော့ရေးထားတယ်လေကျွန်တော်လည်းဘောလုံးသမားတွေတော့မှမန်နေဂျာကိုအဲ့လိုတော့ပြန်တော့ပြောရဲဦးထင်တယ်ကြားပါတော့လေနောက်ထပ်ဆွေးနွေးမယ့်သောရရှင်သူဖိတ်ခေါ်ရမယ်ဒီလိုင်းကနေပြီးတော့မန္တလေးမြို့မန္တလေးတိုင်းဝန်တွင်မြို့ကဦးချင်းမြင့်မှာဦးချင်းမြင့်ဆွေးနွေးပါခင်ဗျာ
ဒါကြကျွန်တော်ကခုလိုပြောရဆိုရင်တော်တို့တယောက်တည်းတန်းတက်လိုက်တာလေကျွန်တော်တို့အချိန်ခါအချိန်ကြီးကခဏယာယီလိုပဲထင်ပါတယ်ဆရာဘာလို့လဲဆိုတော့ကျွန်တော်နိုင်ငံကဒီမျိုးစီအပြည့်ဝမရသေးပါဘူးကျွန်တော်တို့ပါတီတွေကလည်းမျောမျောဆိုရှိပါတယ်ပြောရဆိုရင်ရှိတဲ့လူကအများကြီးထားလိုက်ရင်ဒီလုံးအသေးတွေကကျွန်တော်တို့လုံးတုံးတုံးအသေးတွေကတမျိုးပေါင်းရင်ဟိုရွဲပါပါမှလည်းစိုးရတယ်ဆရာအဲကြောင့်မလို့ကျွန်တော်တို့ကတော့ကိုအကောင်းမြင်နေပဲကျွန်တော်တို့ဒီခဏယာယီလိုပဲရုပ်ောက်ပွဲလည်းနီးလာပြီကျွန်တော်တို့အရင်တချို့ဟိုပြိုင်ဘက်ဟိုတက်တက်ချပြိုင်ဘက်ပါတီတွေကလည်းဆက်မြက်ကတည်းကလည်းရှိတယ်လေဆရာ
ဟုတ်ကဲ့
အဲ့ဒါလေးလည်းရှောင်ရှားတဲ့ပေါ်လေးကျွန်တော်ထင်ပါတယ်ဆရာ
ဟုတ်ကဲ့ကိုမြင့်ကျော်ဦးချစ်မြင့်ဆွေးနွေးချက်ကိုကိုမြင့်ကျော်ဘယ်လိုသဘောရလဲကိုမြင့်ကျော်ကြားလားကိုမြင့်ကျော်လိုင်းကြားတယ်ထင်ပါတယ်ကိုမြင့်ကျော်ကြားလားအော်ကိုမြင့်တော်လိုင်းကြသွားပါလေဆိုတော့ကွယ်မိုးသိန်းကုနာတို့ကဦးချင်းနဲ့ဆွေးနွေးချက်ကွယ်မိုးသိန်းကောင်းကောင်းကြားလိုက်ရပါလား
ကြားလိုက်ပါဗျ
ဟုတ်ကဲ့အဲ့ဒီပေါ်ဘယ်လိုပြောရလဲဦးချင်းနဲ့ဆွေးနွေးချက်ပေါ့အ
ဲကျွန်တော်မြင်ကားတော့ဟိုလက်ရှိအချိန်ဒီမှာသူကသိပြီးတော့အစိုးရရင်ကြီးလို့လည်းမဖြစ်ဘူးလို့မြင်တယ်အဲနောက်တစ်ချက်ကအဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပေါ့လေကျွန်တော်တို့တရင်းမီဒီယာတွေနဲ့ဆက်ဆံရေးကိုပြန်ပြီးကောင်းတက်ဖို့လိုအပ်တယ်လို့မြင်ပါတယ်ဥမာအစိုးရမဖြစ်ခင်ကာလကတော့ဆက်ဆံရေးပုံစံနဲ့
ဟုတ်ကဲ့ဆရာ
ကိုယ်တိုင်အစိုးရဖြစ်လာပြီးတဲ့နောက်ပိုင်းမှာသတင်းမီဒီယာတွေနဲ့ဆက်ဆံရေးကိုပြန်တုံးသတ်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲဒီမှာအားနည်းချက်တွေလိုအပ်ချက်တွေကိုပြင်ဆင်ပြီးတော့ကျွန်တော်မြင်လာတော့သတင်းမီဒီယာတွေနဲ့အကောင်းဆုံးဆက်ဆံနိုင်ဖို့လိုအပ်နေတယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါဆိုတော့နောက်တစ်ခါကျွန်တော်တို့တော်ရစင်တူပဲတစ်ဆက်သေးဖိတ်ခေါ်လိုက်ရအောင်ပါသူကထိုင်းနိုင်ငံကကိုတီးလေမူကိုတီးလေမူဆိုလို့ပါခင်ဗျာကိုတီးလေမူကိုတီးလေမူလေလိုက်ပါဗျာကိုတီးလေမူကြားလား
တရားမမကောင်းရင်တရားကသူပြောဖို့လိုတယ်ဒီကလူတရားဝင်ပြောတော့စီးနဲ့ဝါနဲ့မကပ်ဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာအဲ့ဒါကြောင့်မို့ဘူးနော်ဒီအဆက်ကြီးကြီးနော်လူရှိတော့ဘူးလားအဲ့ဒါကျွန်တော်သူ့ပြောချင်တယ်နောက်တော့ကျွန်တော်နေရာပြောချင်တယ်2020နော်ရုပ်ကွဲမြည်ပြီးဆိုတော့နော်တိုင်းသားတီတီနဲ့တိုင်းသားရဲ့ခေါင်းဆောင်ပေါ်များလူတော်တဲ့မှာရောက်အောင်နော်လူတော်တို့မှာတိုင်းသားခေါင်းဆောင်များများရောက်အောင်နော်ကျွန်တော်တိုင်းသားတီတီအနေနဲ့နော်ကျွန်တော်တိုင်းသားခေါင်းဆောင်တွေနဲ့လူတော်တို့မှာရောက်ဆိုရင်နော်တိုင်းသားခေါင်းဆောင်တွေကိုနော်လဲပုံပြီးတော့တီတီအနေနဲ့ထည့်ကြပါလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျ
ာဒီလေမူကကျွန်တော်တိုင်းရဲ့ဒီတိုင်းမှာလာပြီးတော့မဲဆွဲတာပေါ့ဟာလားကိုကြီးလေမူအဲ့လိုတော့မလုပ်ပါနဲ့နော်ကျွန်တော်တို့ဒီနိုင်ငံကမဲဆွေရမယ့်နေရာတော့မဟုတ်ဘူးဗျဒီဆွေးနွေးပွဲအကြောင်းအရာကိုတော့ဆွေးနွေးပေးဖို့ကျွန်တော်မိတ္တရက်ခံပါတယ်မဲဆွေရတော့ဂျန်နေတယ်မှာလုပ်ပါလို့ကျွန်တော်မိတ္တရက်ခံပါတယ်ခင်ဗျာကိုပြီးလဲမှုဆွေးနွေးပေးကြကျေးဇူးတင်ပါတယ်ဆိုတော့ကိုမြင့်ချော်လည်းအခုပြန်ရောက်လာပြီဆိုတော့ကျွန်တော်ကိုမြင့်ချော်ကိုရန်သူတွေရောဒီနေကုန်းလေးကျွန်တော်မေးချင်တယ် ဒီဥဒါတော့အလုံးရှုပ်တယ်ပေါ့ဗျာ။ညီချုပ်တွေလည်းဒီပါတီကောင်းဆောင်တယ်ပေါ့ဒီအလုံးရှုပ်တယ်။ဘာသာဘောအလုံးရှုပ်တာပေါ့။တာဝန်ကြီးကြီးယူထားသူမှလည်းအလုံးရှုပ်ကြတာပါပဲ။ဒါပေမဲ့ဟလာဒီမိုကရေစီကိုသွားနေတဲ့ဒီမိုကရေစီကိုတည်ဆောက်နေတဲ့နိုင်ငံတစ်ခုမှာသတင်းမီဒီယာနဲ့ထိတွေ့ဆက်ဆံရေးကိုလည်းပဲအလုံးရဲ့တစိတ်တစ်ပိုင်းအဖြစ်တာဝန်တစိတ်တစ်ပိုင်းအဖြစ်သတ်မှတ်ပြီးတော့လှုပ်ဆောင်နေတာမဟုတ်ဘူးလားခင်ဗျာ။ဒါကလည်းပဲအလုံးပြောရရင်တော့ job description ပေါ့အလုံးထဲမှာပါတာပဲမဟုတ်ဘူးလားကိုမြင့်ကျော်
ဟုတ်တယ်ဟိုကျွန်တော်ညီပြောရင်တော့ဒီလိုຢာလေးမျိုးကပါတီထိန်းချုပ်ကပြည့်နှစ်3နှစ်မှပါတဲ့၄5ပြီပေါ့လေအဲဒီလောက်မှပါတဲ့လူကမຢູ່တဲ့ဘာလို့လဲဆိုတော့ဟိုသူ့မှာတာဝန်ကြီးရှိတယ်နောက်ကတခါစင်ရမ်းမှတကားမှခဲ့တောင်အဲ့ဒီဟာရဲ့တက်ရောက်မှုကကြီးနိုင်တယ
်
ဟိုသူကတကားပြန်ပြန်ခက်လိမ့်မယ်ပေါ့နော်အဲ့ဒီလိုတာဝန်မျိုးကိုဟိုအလေလိုက်ရဲ့ထက်နာလောက်ကသူကိုတောင်းပေးတယ်အဲ့လိုလူကဟိုတစ်ဖက်မှာစဉ်းစားကြည့်သူကပါတီကိစ္စတွေမသိရင်လည်းဟိုသူဘယ်လိုပြောမလဲဆိုဒီအများကြီးတွေသိသေးတယ်နဲ့ information တွေကိစ္စရက်တွေကိုအဲ့ဒီလူကိုပါတီရဲ့တာဝန်ရှိတဲ့လူတွေကအသိပေးတာပို့လို့လေအဲ့ဒါကဟိုလုံဆုံးဟိုလူရုံးလုပ်တင်ပေါ့နော်တကယ်တခြားနိုင်ငံတွေမှာအဲ့ဒီရောက်ကအဲ့တာဝန်နဲ့လုပ်တင်တယ်တခြားပါတီမှာတခြားဘာတာဝန်မှဟိုမလုပ်တင်ဘူးဒီကျေးဇူးတင်ရှိသူဟိုသူ့ရဲ့နေရာပြောလဲဟိုထိတ်ကောင်ကမဖြစ်ဘူးပေါ့နော်နောက်ကတော့ဒီကနေ့လိုအချင်းမျိုးမှာလေဟိုကျော်ကြီးကိုဝင်ကြည့်တဲ့ဟာကိုသူတို့ကျော်ကြီးကိုဝင်ကြည့်တဲ့နယ်ပယ်ဆက်မှတ်ပြီးသားပြီးအဲ့လိုဟာမျိုးလည်းဖြစ်နေတယ်အခုကတော့တနိုင်ကလုံးကိစ္စအားလုံးတော့မြင်းမြင်းလို့သွားတယ်ဆိုတဲ့ဟာလေတကယ်တမ်းကျတော့ရင်းချင်းမှမဖြစ်တဲ့ဟာမျိုးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါကိုမျိုးတော့ကိုရမျိုးသိကရောခုနမျိုးကဘယ်လိုမြင်လဲ
အဲကျွန်တော်လည်းခုနပြောသလိုဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာဒီသတင်းမီဒီယာတွေရဲ့ပေါ့လေဒီလွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍဟာအင်မတန်မှအရေးကြီးပါတယ်အဲ့ဒီအခါကျတော့တော့အစိုးရပဲဖြစ်စီတော့အာဏာရပါတီပဲဖြစ်စီနိုင်ငံရေးပါတီတွေပဲဖြစ်စီစွတ်တော်တွေပဲဖြစ်စီတော့သတင်းမီဒီယာတွေနဲ့တော့ပုံပွင့်လင်းလင်းပေါ့လေတော့ဟိုဖြည့်ပြည့်ဆက်ဆံပြီးတော့အများပြည်သူကိုသတင်းတွေအချိန်နဲ့တိုင်းကြီးသိအောင်ထုတ်ပြန်နိုင်မှုလိုအပ်တယ်လို့ကျွန်တော်မြင်ပါတယ
်
အလက်ရှိအချိန်တွေအထိတော့အစိုးရရောတော့လွတ်တော်ရောဒီပါတီအပိုင်းမှာရောဒီလိုတရင်ထုတ်ပြန်မှုနဲ့ပတ်သက်ပြီးတော့ခရီးရောက်ဆောင်ရွက်နိုင်မှုအပိုင်းမှာတော့အားနည်းချက်တွေလိုအပ်ချက်တွေတော်တော်များများရှိနေသေးတယ်လို့တုံ့ပြန်ပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်တို့နောက်ထပ်သတင်းရှိသူဖိတ်ခေါ်ပါမယ်။အမေရိကန်ကပဲကိုလှမောင်ပါ။ကိုလှမောင်ဆိုလို့ပါခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါဗျာ။အရက်စကားနဲ့ပြောရရင်အမှုကြီးအောင်လုပ်နေကြတယ်လို့ပဲပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ဥစားဟိုငားလဲချက်တာအခုပြောရတဲ့လူတွေတော်များချက်တန်းခဲ့တယ်။ energy ရဲ့အော်အစိုးရမှဖြစ်ခဲ့ကာလဟဲ့လားရင်တော့ဆိုဦးလင်းတယောက်တော့ပြောရတယ်ဦးအောင်ရှိတော်ပြောခွင့်မရှိဦးအောင်ရှိလည်းမပြောဘူ
းအဲကိုရမောင်ကျွန်တော်တစ်ခုတော့ဖြတ်ပြောမယ်ကျွန်တော်တစ်ခုတော့ဖြတ်ပြောမယ်ဦးလင်းတို့ဟလာဦးအောင်ရွှေတို့ခင်နဲ့ဒီခင်နဲ့တော့မတူတော့ဘူးတော့ကိုရမောင်ဒါတော့ဒီမှတ်ပြပါမယ
်ဟုတ်ပါတယ်ကျွန်တော်ဟိုဖြတ်သန်းတဲ့ဥစ္စာပြောတာဦးမြင့်ပိန်းနဲ့ဟိုဦးညံဝင်းဆိုရင်ဦးညံဝင်းတို့ပြောခွင့်မရှိဘူးလားဦးမြင့်ပိန်းကပြောရတယ်နော်အခုကကျွန်တော်ပြောချင်တာဒီလိုပါကိုကျော်သိ
ဟုတ်ကဲ့
ဟိုဒါတာတော်မြင့်မောင်ပြောတယ်ဆိုတာကတော့အမှန်အရှိဆုံးပြောတဲ့လူတွေလို့ပါဟိုရှင်းပါလေစိတ်မပြောချင်လို့ပေါ့အဲ့မှာ energy ရဲ့ပြန်ကြားရေးကိုလည်းမေ့မထားပါနဲ့ဟုတ် energy ကပြန်ကြားရေးရှိပါသေးတယ်နောက်တစ်ခုကသွားပြောသလိုပဲကာဝယ်အကြီးဆုံးမဟုတ်သေးပါဘူးနော် energy မှာကြည့်ချက်ပေးပြီးလဲဆိုရဲဟိုဦးညံဝင်းတို့ဦးဝင်းထိန်တို့စားတဲ့ဦးအောင်ကြီးတို့စားတဲ့လူတွေရှိပါသေးတယ်အဲ့လူတွေမေ့လည်းရပါသေးတယ်ဗျာအဲ့တော့ကျွန်တော်ပြောချင်တာကတော့ဟိုစိတ်အရင်ကြီးပါဘူးမီဒီယာကအရေးကြီးတယ်ဆိုတာမှန်ပါတယ်ဦးပြောရေးဆိုဖို့နဲ့ပတ်သက်ပြီးတော့ဟိုပြောတာအရင်ကြီးပါဘူးဟိုပါဟိုရန်ကုန်တိုင်းတိုင်းဝင်ကြိုးတွေပါလေပြောနေကြတာပါဗျာတော်ဟာဆန်းစုရင်မင်းတော်ဟာလည်းပြောနေကြပြောနေတာရှိပါတယ်ဟိုအင်တာဗျူးတာမဟုတ်ဘယ်ရှိတာပါအခုကကျွန်တော်ပြောနေတာဆိုတော့မီဒီယာလွတ်လပ်ခွင့်ဆိုလို့အခုမနေ့ကပဲဟိုအမျိုးသမီးတယောက်ဖုန်းဝါးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မီဒီယာတွေဝိုင်းပြီးတော့လုပ်လာတာအားလုံးပုံမဲ့သူတော်မရှိတော့ဘူးအဲ့လိုမျိုးလို့ပေါ့အစိုးရကဥတည်နေတယ်လို့ကျွန်တော်ပြောချင်တာမီဒီယာ
ဟုတ်ကဲ့ကျေးဇူးပါကုလားမောင်အစိုးရကဥမီဒီယာအများစုကအစိုးရကိုဥတည်နေတယ်ဆိုတဲ့အမှတ်ချက်စကားကိုလည်းပဲကျွန်တော်မှတ်သားထားပါမယ်ကိုမြင့်ကျော်ကိုရလူသိဆိုတော့ကိုလာမောင်ရဲ့ဆွေးနွေးချက်ထဲမှာဒီဥစ္စာကတိတ်ရေးကြည့်တဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့ကအမှုကြီးအောင်လုပ်နေတယ်ဆိုတော့သဘောထားမျိုးဆွေးနွေးသွားပါတယ်ကိုမြင့်ကျော်ဘယ်လိုသဘောရလဲ
ဟောကျွန်တော်မြင်မှာတော့ကြောပွင့်ပေးတိုင်းတော့ဟိုဆောရပြောသလိုပဲဒေတာကြောင့်မြင်မှာမလို့အချင်းချင်းဆင်းလိုက်မှာဟောဒီနေတဲ့အတိုင်းဒီမှာလည်းကြောပွင့်ပေးတိုင်းအဲ့ဒီဟာကဆောရပြောရတာစေတနာအကြီးမဟုတ်ဘူးနောက်ဆက်တခြားသူတွေကိုလည်းပြောပြင်းသတ်မှတ်ပြီးတိုင်းတော့သူ့ငယ်ပင်နဲ့ပတ်သက်တဲ့အမျိုးပြောပြင်းပြီးတိုင်းတော့ဟိုအဲ့ဒီကိစ္စဟိုကြေကနာဟုတ်ပါဒါပေမဲ့ဒီကနေ့2015အတွေ့အကြုံကရေကောက်ပွဲမတိုင်ခင်မှာလည်းအဲ့ဒီလိုပဲပြောပြင်းဆိုရင်ကြည့်တော့ဘသူကလွဲရင်ဒီရေကောက်ပွဲနဲ့ပတ်သက်ပြီးအကျိုးရတဲ့အမျိုးရှိတော့ဒီအတွေ့အကြုံမျိုးက2015မတိုင်ခင်အချိန်မျိုးကိုလည်းစီးပြီးရုံးမှသွားဖြစ်နေတော့
ဟိုမပြောပြချင်းလို့ဖိတ်တဲ့သဘောမျိုးလို့ကျွန်တော်တို့ကဟိုကောက်တဲ့ခံမိတာပေါ့နော
်ဟုတ်ကဲ့
ဒီကိစ္စကတော့ဟိုလူကြီးရဲ့တရင်းလို့လက်ခွင့်တဲ့ဟုတ်မိကြီးဟာရင်းလို့လက်ခွင့်တဲ့ကိုလူကြီးတရင်းရတိမှုရောနေမှာနဲ့ပါတီအတွက်ဆွေးနွေးမှာကျွန်တော်ဖောက်ပြရတာပါ
ဟုတ်ကဲ့ကိုရန်သူသိကျွန်တော်တို့ကဒီကိစ္စကိုဆွေးနွေးတာကအမှုကြီးအောင်လုပ်နေတယ်ဆိုတဲ့မှတ်ချက်မျိုးသဘောထားမျိုးဘယ်လိုသဘောရလဲ
ကျွန်တော်တို့ဒီအဓိကပေါ့လေ NLD ပါတီကိုအဓိကသူကဟိုအကြိုက်ဆောင်ရင်ပြီးတော့အကြိုက်ဆောင်ပြီးတော့ပဲလေအလိုက်ထိုက်ပြောနေဆိုနေတဲ့လူတွေများနေတာကတကယ်တမ်းပြောရင်ပါတီကိုကူညီရမရောက်ခဲနဲ့ပါတီကိုနောက်ကျောကနေဓာတ်နဲ့ထိုးတဲ့သဘောမျိုးတက်ရောက်နေတာမျိုးတွေကိုကျွန်တော်တွေ့နေရပါတယ်လက်ရှိအချိန်မှာအလားရွေးကောက်ပွဲလေးအင်တာမားနီးကပ်နေတဲ့အချိန်မျိုးမှာဒီပါတီရဲ့လူအပ်ချက်ကိုပွတ်ပွတ်လင်းလင်းနဲ့တော့ထောက်ပြဆွေးနွေးတာတွေကိုတော့ပါတီကောင်းဆောင်နေနေနဲ့အလေးနဲ့သာစဉ်းစားပြီးတော့သုံးသပ်ပြင်ဆင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တော့ပါတီဟာအမြဲတမ်းဟလာပြည်သူလူထုနဲ့ဖြည့်တွေ့ပြီးတော့သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပြန်နိုင်မှသာလျှင်လက်ရှိခေတ်စားနေတဲ့သတင်းတူတွေဒါသတင်းအမားတွေဟလာလူကြံသတင်းတွေရဲ့ဂျန်ကနေလေအဲကောက်ွယ်နိုင်မှာဖြစ်ပါတယ်ရ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့ထဲကအမေရိကန်ပြည်သူ့ကမောင်တပ်တရဆွေးနွေးချက်လေးဆက်ပြီးတော့ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်သူရေးထားတာကတော့အခြေခံဥပဒေပြင်ဆင်ရေးမူကြမ်းဆွေးနွေးပွဲမှာတမတ်သားတွေကတပ်မတော်ကနေယူထားတဲ့အခွင့်အာဏာကိုမလျှော့နိုင်ကြအောင်ဆွေးနွေးသွားတဲ့အပြင်ဒီပြင်ဆင်ရေးအဆိုတောင်ပြဿနာတွေတက်သွားနိုင်တယ်ဆိုပြီးဒေါသတကြီးပြောဆိုထားတဲ့အတွက်နိုင်ငံရေးအခြေအနေက2020ပြည့်နှစ်ရွေးကောက်ပွဲမတိုင်ခင်မှာရှုပ်ထွေးသွားနိုင်တယ်လို့ယူဆမိပါတယ်တဲ့။ဒီလိုအခြေအနေမျိုးမှာသတင်းမီဒီယာသမားတွေအနေနဲ့ပါတီရဲ့သဘောထားလေးကိုပြည်သူတွေသိနိုင်အောင်လို့ပါတီပြောရေးဆိုခွင့်ရှိသူတွေနဲ့ဆက်သွယ်ကြမှာအိမ်ကမလွဲပါတဲ့။ဒါကြောင့်ပါတီဘက်ကလည်းပြောရေးဆိုခွင့်နှစ်ယောက်အစားတစ်ယောက်ထဲထားတာကတော့သတင်းထုတ်ပြန်ရေးအပိုင်းမှာအမှားယွင်းတွေနည်းနိုင်အောင်လို့ထိန်းချုပ်လိုက်ခြင်းဖြစ်ဟန်တူဝဲတယ်လို့ယူဆမိပါကြောင်းရေးထားပါတယ်ရှင်
။ဟုတ်တဲ့တရားရဲ့ဆွေးနွေးချက်ပါခင်ဗျာ။ဒီကျွန်တော်တို့တော်ရရှင်ပြောက်တဲ့ဆွေးနွေးမဲ့တော်ရရှင်ပြောက်ကြံပါတယ်။မြန်မာပြည်ကကိုလေးမောင်ပါကိုလေးမောင်ဆွေးနွေးလို့ရပါပြီခင်ဗျာ
။ဟုတ်ကဲ့။ Hello
။ဟုတ်ကဲ့ပြောပါခင်ဗျာ
။ကျွန်တော်အနေနဲ့တော့ပြောချင်တာတော့ဒီကနေ့လို့တယောက်เนาะကြံကြားရေးဒီခါလို့ကျွန်တော်ပြောစီချင်ပါတယ်လို့ပါတီနဲ့ဆိုတော့ပါတီအနေနဲ့ LND ပါတီအနေနဲ့ကတော့ရှိခဲ့တဲ့2020မှာတော့လက်လာပါမပေါဘူးလို့ကျွန်တော်ထင်ပါတယ်လို့
ဟုတ်ကဲ့ကိုလင်းမော်ရဲ့ဆွေးနွေးချက်ပါတော့တမျိုးကိုတယောက်တက်ကြံကြားရေးထားပေးပါဆိုပြီးအနေလီကိုတင်ကြပါတယ်ဓာတ်တော်တွေဒီထဲမှာ NLD တာဝန်ရှိသူ NLD ပါတီဝင်စသဖြင့်ရှိတယ်ဆိုရင်တော့ဒီဆွေးနွေးချက်ကိုကြားမယ်လို့ထင်ပါတယ်ဆိုတော့ကိုမြင့်ကျော်ကမျိုးသိကျွန်တော်တို့အချိန်နည်းနည်းကြံပါသေးတယ် NLD ပါတီတက်လာအနိုင်ရပြီးတော့အစိုးရဖွဲ့လာပြီးတဲ့နောက်ပိုင်းမှာပေါ့နော်ဒီပြည်ငယ်ကခုနအစိုးရဆွေးနွေးချက်တက်ပါလေပါပါတယ်ဒီမြင့်သိန်းတို့ဦးညာဝင်းတို့ဟလာတောက်လျှောက်ပါတို့ဒီအရင်ပိတ်ထားတဲ့ခစ်ပေါ့နော်အနိုင်ရပါတီခစ်မဟုတ်တဲ့အချိန်တော့တကယ်ကိုဟိုမေးတာဖုံးဆက်တာဖုံးဆက်တယ်ဆိုလည်းဖုံးဆက်တဲ့အချိန်တိုင်းမှာတောက်လျှောက်တိုင်းခံဖြစ်ပြီးခဲ့တဲ့သူတွေပါသောသောကိုလုတ်ပေးတယ်ဖြည်းဖြည်းလေးဆိုတော့ကျွန်တော်တို့လုတ်ခဲ့တဲ့လူတွေအားလုံးပြီပါလေစိတ်ကိုဟိုပြေးနေရမြင်ရတာအင်မတန်ကိုအဆင်ပြေပါတယ်လွယ်လဲလွယ်ကူပါတယ်ဒီနောက်ပိုင်းမှာအဲ့လောက်အဆင်ပြေလွယ်ကူမှုရှိတော့သိကြပါတယ်ချင်းချင်းလေးပါဒီ NLD ပါတီအနာရပါတီဖြစ်လာပြီးကြတဲ့ကဟလာသမရတော်လောကတော်ဆန်းစုကြည်တော်လောကတတိယဆွေးနွေးပွဲလုပ်တာတစ်ခါမှမရှိပါဘူးနောက်တစ်ခုကကိုလာမောင်နဲ့ပြောတဲ့ကောင်ကပါတယ်အင်တာဗျူးပေးတယ်လို့ပါပါတယ်ကျွန်တော်တိတိလောက်သတင်းမီဒီယာတွေဒီသတင်းမီဒီယာတွေနဲ့အင်တာဗျူးပေးတယ်အင်မတန်ကိုနဲပါတယ်ပေါ်စားစုကြည့်တဲ့ကြည့်သမရဦးအင်းမြင့်စွန်ကြီးတွေမရှိသေးပါဘူးဆိုတော့ NLD ပါတီဒီလက်ရှိအစိုးရဒီ NLD ပါတီဒီသတင်းမီဒီယာရဲ့အခန်းကဏ္ဍကိုတကယ်တမ်းအသိမှတ်ပြုတယ်လို့ကျွန်တော်တို့ယူဆနိုင်ပါရဲ့လားကိုမင်းကျော်ဘယ်လိုသဘောရပါလဲ
ကျွန်တော်အမြင်ကတော့ one way information ကိုထုတ်တဲ့သဘောမျိုးပဲကျွန်တော်မြင်နေဒီ2016မှာပိုင်းပေါ့နော်။ဘာလို့လဲဆိုတော့ဟိုအဲ့ဒီမတိုင်ခင်ဟိုအာမယစာဒီမဖြစ်ခင်မှာရောဒီနိုင်ငံကမီဒီယာကိုတုံ့ပြန်မရခဲ့ဘူးပေါ့နော်။အဲ့ဒီနိုင်ငံကမီဒီယာကိုအာမရှိတဲ့ဆွေအားတုံ့ပြန်နေတော့အခုဒီ2016ဒီအာမာမြန်မာရယူတဲ့နောက်မှာတော့ဒီနိုင်ငံတိုင်းမီဒီယာကနေပြည်နယ်သတင်းတို့ပဲပြီးနေဆိုတဲ့ဆိုတော့ဒီနေရာမှာဟိုလူလူကကြည့်နေတာရောမီဒီယာအမေးချင်တာရောဆန့်ကျင်တဲ့ဟိုဘယ်လိုခေါ်မလဲဟိုတချို့တော့ဆန့်ကျင်တဲ့အယူဆတော့အဲ့လိုမျိုးတွေကိုပြန်ချင်းလိုက်မဲ့နှစ်လန်းသွားလို့ဟာမျိုးကဟိုတကယ်ကိုရော့သွားတဲ့အနေအထားရှိတယ်2015ရွေးကောက်ပွဲမတိုင်ခင်နဲ့အခုချိန်နဲ့အခုကနိုင်ငံတိုင်းမီဒီယာကိုကြိုင်တာပြီးတော့အဲ့ဒီအနေဒီ one way information ပေးမယ်လို့ယူဆမယ်အဲ့လိုမျိုးဖြစ်နေတော့ဒါကြောင့် interview တွေတည်းမပေးဘူးလို့ကျွန်တော်တော့ concept ချတယ်
ဟုတ်ကဲ့ဝင်လို့တင်ရအောင်ဘယ်လိုယူဆလဲ
ကျွန်တော်ကတော့ဒီ2015ရွေးကောက်ပွဲမတိုင်ခင်တုန်းကဒီ NLD ရဲ့ဒီကျေးဇော်တန်ပေါ့ကျောင်းလေးကြီးတန်ပြီဆိုတာတကယ်တမ်းကအဲဒီကျောင်းလေးကြီးတန်ပြီဆိုတဲ့ကျေးဇော်တန်ရဲ့နောက်မှာပေါ့တကယ်ကျောင်းလေးတွေကိုနော်ပေါ်ဆောင်နိုင်မှုလိုအပ်တယ်လို့မြင်တယ်အဲဒီမှာပြည်သူတွေနဲ့အထူးကပေါ့လေသိတာမြင်တာတဲ့အပိုင်းဆိုရင်ဥပမာကျွန်တော်တို့သတင်းစာတွေဗီဒီယိုရုပ်မြင်သံကြားတွေရဲ့နော်ဒီသတင်းပေါ်ပြတဲ့ပုံစံတွေသတင်းကိုပြည်သူလူထုစီကိုဆောင်တဲ့ပုံစံတွေဟာကျောင်းလဲလာဖို့ကောင်းတယ်လို့မြင်တယ်။ဒါနဲ့လက်ရှိအခြေအနေကတော့မြင်နေတွေ့နေကြားနေရတဲ့လောက်ကတော့တော့စစ်အစိုးရလက်ထက်ကပုံစံဟောင်းနေမှာပဲတဝဲလေလေဖြစ်နေတာမျိုးကိုတွေ့ရတဲ့အခါကျတော့လက်ရှိအစိုးရဒီပင်လေးနော်။နောက်လက်ရှိအာဏာရပါတီဒီပင်လေးတော့သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့လာနားလည်မှုသိမြင်မှုအဲဒီအပိုင်းမှာအားနည်းချက်တော်တော်များများရှိနေတယ်လို့အဲ့လိုကျွန်တော်ကတော့မြင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်တို့အခုတည်းဆွေးနွေးချက်ကိုကျွန်တော်ဆွေးနွေးချက်ကို Facebook မှာထုတ်လွှင့်နေတဲ့အချိန်မှာသတင်းရှင်ကြောက်ကမိသားမီဒီယာတွေရဲ့ value ကရောတဲ့ကျွန်တော်လက်ခံပါတယ်သတင်းမီဒီယာကဏ္ဍမှာသတင်းမီဒီယာဘက်မှာလည်းအားနည်းချက်တွေအများကြီးရှိပါတယ်။ဒါပေမဲ့သတင်းမီဒီယာရဲ့အားနည်းချက်တောင်းတော့သတင်းကြားစုပိုင်ခွင့်နဲ့သတင်းသိပိုင်ခွင့်ကိုပြိနေထားလို့မရဘူးဆိုတော့ကိုလည်းကျွန်တော်ပြောချင်ပါတယ်။ဒီနေ့ဆွေးနွေးပြီးတဲ့ကုမြင့်ကျော်တော်ရဲ့မျိုးသိတိုင်းပါဝင်ဆွေးနွေးကြသူတွေဒီနေ့ပို့တဲ့ပို့ဆွေးနွေးသူတွေသူကနားဆင်တဲ့တော်ရရှင်တွေအားလုံးကိုသူကျေးဇူးတင်ပါတယ်နောက်တော့ဒီနေ့ဒီနေ့ဒီနေရာမှာပြန်ဆုံကြပါတော့ဗျာ